ထိုင်းနိုင်ငံဘန်ကောက်မြို့တွင်နှစ်ရက်ဆက်တိုက်ဘုံးပေါက်ကွဲမှုတွေဖြစ်တာကြောင့်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေလုံခြုံရေးအထူးသတိထားကြဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာတပ်မှုကသတိပေးပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ထဲမှာစစ်တပ်နဲ့ရဲလုံခြုံရေးတင်းကျပ်စွာချထားပြီးလုံခြုံရေးအထူးသတိထားရမယ့်နေရာတွေကိုလည်းထိုင်းအစိုးရကကြေညာထားတဲ့အတွက်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေဟာသူတို့ရဲ့လုံခြုံရေးကိုအတော်လေးစိုးရိမ်နေကြရတဲ့အနေအထားလည်းဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မိမြန်းထားတဲ့မတ်စုမွန်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါတနင်္လာနေ့ညပိုင်းကထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်မြို့ရဲ့အချက်အချာကြတဲ့နိုင်ငံသားခရီးသွားတွေနဲ့စီကားလာတဲ့မြို့လေကောင်ကအေယာဝန်လေးမျက်နာဟိန်နူဖျားရုတ်တုဝင်းအနီးမှာပြင်းထန်တဲ့ဘုံးပေါက်ကွဲမှုဖြစ်လို့20ကျော်တိဆုံးခဲ့ရတယ်လို့လူအများပြားလဲဒဏ်ရာအပြင်းထန်ရခဲ့ကြတာပါဒီကနေ့အင်္ဂါနေ့မှာလဲကြောက်ဖျားမြင့်အနီးမှာဘုံးတလုံးပေါက်ကွဲခဲ့ပေမဲ့လို့လူအသေးပြောက်တော့မရှိခဲ့ပါဘူးအခုလိုမျိုးဘန်ကောက်မြို့တော်တွင်ဘုံးဇက်တိုက်ပေါက်ကွဲမှုတွေဖြစ်နေတဲ့အတွက်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေလုံခြုံရေးအထူးသတိထားကြဖို့နဲ့အန္တရာယ်ရှိတယ်လို့ထိုင်းဆိုရကကြေညာထားတဲ့နေရာတွေကိုရှောင်ရှားသွားလာကြဖို့ဘန်ကောက်မြို့ကထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကအထူးသတိပေးကြေညာလိုက်ပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေမိမိတို့ရဲ့လုံခြုံရေးကိုအထူးသတိထားကြစီလိုပါတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်မှုကြီးဥဝနဟန်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီမှာလာရောက်နေတဲ့လက်ပတ်တဲ့လူကဖိလာကူတဲ့လူတွေအများကြီးရှိတယ်လေသူတို့ထိုင်းဆိုရကလည်းသူတို့တမတ်ထားတဲ့နေရာလေး10ခုရှိတယ်လေအဲ့ဒီနေရာလေးတွေကိုအထူးသတိပြုပြောဆောင်ရှားကြဖို့လို့နော်သူတို့ကတက်ခဲ့လို့တော့လေအဓိကလည်းလူစီသားတဲ့တွဲဆိုနေရာတွေဆိုတော့အဲ့နေရာတွေသတိဝိရိယနဲ့ဖြစ်နိုင်အောင်သွားပြေပြေဘူးနော်အခုရက်ပိုင်းတော့မလို့ရင်တက်ပြီးတော့လူများစီကားတဲ့နေရာတွေသွားပြေပြေဘူးပေါ့နော်ဟိုဘာကြောင့်လဲဆိုတော့အချိန်ကြီးကဘာမှမသိဘူးအခုပဲနောက်ထပ်တစ်လုံးဘုံးထပ်တစ်လုံးဟုတ်တယ်ဆိုတော့လေကျွန်တော်လက်လမ်းမိတော့ကျွန်တော်တို့ဘယ်လိုမှဆန်ရရှိတယ်ပါဘူးလေကျွန်တော်ဒီမှာခံထားရတာရှိတယ်လေအဲ့တော့သူတို့ကတစ်ဆင့်ရောကျွန်တော်တို့တက်ဆိုင်ကြီးကဒီမှာရှိတဲ့ဘယ်လိုမှ NGO တို့ပါဘူးလေကျွန်တော်အကုန်လုံးချက်ဝင်သတိပေးထားပါတယ်ကျွန်တော်အဓိကတော့ကိုယ်မြန်မာနိုင်ငံသားတွေပေါ့နော်ဒီကနေပြင်းပြင်းဖို့ပေါ့နော်အဓိကပါပဲကျွန်တော်တို့ခုပြည်တော့ကျွန်တော်တို့မြန်မာနိုင်ငံသားတွေလက်ကြောင်းမှအခက်အနေနာမှမရှိပါဘူးက
ထိုင်းနိုင်ငံမှာရှိနေတဲ့ VOA ရဲ့ဗီဒီယိုသတင်းတော်ကိုစင်လက်ကလည်းဒီကနေ့ဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွဲမှုအခြေအနေမင်းညာတို့ကဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွဲမှုရဲ့နောက်ဆက်တွဲအနေအထားတွေကိုအခုလိုရှင်းပြပါတယ်
ခုနောက်ထပ်ဒီကြောင်ဖျားမျက်နှာမှာပေါက်တဲ့ကလုံးကဒီခုနေ့လေတနားလောက်ကပေါက်သွားတာပေါ့နော်သူကဒါပေမဲ့ဘုံးကအသေးပဲဟိုဒါနဲ့ရေထဲကိုပစ်ချလိုက်တာပေါ့တသက်လက်အောင်လှုပ်တဲ့ပုံစံမျိုးဘုံမျိုးပေါ့နော်လူအသေးပြောက်တော့မရှိဘူးထိခိုက်တာရတဲ့လူတွေမရှိဘူးတမောစိတ်ပေါ့နော်စာတုံးလေးစိတ်မှသူတို့ကပေါက်တာဒီနေရာကဒီ tourist day နိုင်ငံသားကခီးသွားရတဲ့အလားများတဲ့နေရာတစ်ခုပဲအနေနဲ့အခုလောလောဆယ်ဆိုဟိုလက်ရှိဘန်ကောက်မှာဒေသခံတွေရောပြောခီးသွားရတဲ့တွေရောနည်းလန့်နေကြပေါ့နော်ဒီလိုဘုံမျိုးနောက်ထပ်ထပ်ပေါက်အောင်လားဆိုပြီးတော့ပြီးတော့အစိုးရကလည်းနောက်ထပ်ဖြစ်နိုင်တဲ့ဘုံပေါက်နိုင်တဲ့အဲဒီလူစီကားရရပေါ့နော်ဒေတာဖို့သူကထုတ်ပြန်တာရှိတယ်
ထိုင်းနိုင်ငံဝန်ကြီးချုပ်ပရာယုချန်အိုချာကလည်းဒီဘုံးပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးရုံးမြင့်တန်းကြားကနေတဆင့်ဒီကနေ့နိုင်ငံကိုမေးခွန်းပြောကြားခဲ့ပါတယ်အခုလက်ရှိထိုင်းနိုင်ငံဘန်ကောက်မြို့ရင်းကလုံခြုံရေးတင်းကျပ်စွာထထားတဲ့အခြေအနေနဲ့အခုဆိုရင်တော့မတင်ကားသူလို့ယူဆရသူတွေကိုမြေလန်ရှာဖွေနေတဲ့အကြောင်းကိုစင်လက်ကအခုလိုပြောပြပါတယ
်ခုနကပဲဒီထိုင်းဝန်ကြီးချုပ်ကနေပြီးတော့သူတီဗီကနေကြေညာတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရဲအင်အား9000ကျော်ဒီစစ်တပ်အင်အားလည်းထောင်ထဲချီပြီးတော့ဘန်ကောက်မြို့အတွက်လုံခြုံရေးယူထားတယ်လို့ပြောထားတယ်ပေါ့နော်ခုလောလောဆယ်ဒီမျိုးလေကောင်ကျူးစီကားလိုက်ရမှာတော့စစ်သားတွေလည်းတွေ့ရတယ်ရဲဝဲလုံခြုံရေးတွေလည်းတွေ့ရတယ်ပြီးတော့ရဲတွေလည်းတွေ့ရတယ်ခုလောလောဆယ်ဒီထိုင်းမီဒီယာတွေကနေ CCTV ကနေရတဲ့ဗီဒီယိုတွေရောပုံလေးရောတော့ထုတ်ပြန်တယ်အဲ့ဒီမှာတော့ဒီနိုင်ငံသားတယောက်ပေါ့နော်လင်းမြနာဖျားကြီးအရာဝန်ဖျားလေးကိုဝယ်လာတယ်ပြီးတော့ကျောင်းပိုးကိုသူချသွားတယ်ပြီးတော့သူပြန်ဖုန်းကိုနှိပ်ပြီးသူပြန်ထွက်သွားတယ်သူပြန်ထွက်သွားတဲ့အချိန်မှာပဲဒီပုံကပေါက်တာပေါ့နော်အဲ့တော့ဒီလူကတော့ဟိုဖြစ်နိုင်တဲ့တန်တရားရှိတယ်လို့ဆိုပြီးတော့အဓိကအစိုးရကလည်းထုတ်ပြန်ထားတယ်အခုသူ့ကိုလည်းလိုက်ရှာနေပြီပြောတယ်ဒီဘန်ကောက်မှာဖြစ်တဲ့ပုံကွင်းမှုတွေမှာဒါအစိုးရအသုံးပုံကွင်းမှုတစ်ခုလည်းဖြစ်တယ်အဲ့တော့ဟိုထိုင်းနိုင်ငံရဲ့ခီးသွွားရတဲ့လုပ်ငန်းတွေကိုလည်းထိခိုက်နိုင်တဲ့အတွက်တော့လုံခြုံရေးတော့အဓိကနောက်ထပ်ဘုံးတွေထပ်မပေါက်အောင်ဟိုထပ်ပြီးတော့နောက်ထပ်ဒီလိုအထိတ်လန့်မျိုးမဖြစ်အောင်တော့တော်တော်လေးစီမံနေကြတာတွေ့ရတယ်ခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့နယ်အလုသမားရေးလှုပ်ရှားသူမတ်တတဦးကလည်းဘန်ကောက်မြို့တော်အတွင်းမှာမြေပေါ်မြေအောက်ယထာလန်းတွေမှာတည်ဆောင်လာတဲ့ပစ္စည်းတွေအိတ်တွေကိုအထူးစစ်ဆေးနေတယ်လို့လူများကလည်းလုံခြုံရေးစိုးရိမ်ရတဲ့အနေအထားဖြစ်လို့အကုန်လုံးကတထိတ်ထိတ်တလန့်လန့်သွာလာနေကြရတယ်လို့ပြောပြပါတယ
်ယထာစီရောလည်းသူတို့ gate တွေမှာအခုဆက်နေတဲ့အိတ်တွေတွေပေါ့နော်မြေအောက်ယထာစီရောလည်း gate တွေကိုဆက်တယ်ကျမတို့လည်းကြောက်နေတယ်ဘယ်နာဖြစ်မယ်ဆိုတာမသိဘူးလေအဲ့တော့တထိတ်ထိတ်နဲ့ပေါ့နော်သူတို့ပြောထားတဲ့နေရာလေးကိုတောင်းနေရတာပေါ့နော်အလုပ်သမားတွေကြီးတယ်ဒီက
ပထဝီနဲ့ဆိုလေလုပ်ငန်းရှိတယ်ဆိုတော့တွားကိုတွားရတယ်လीအဲ့လိုဖြစ်နေရပြန်ကောင်းမျိုးအခြေစိုက်အမေရိကန်တန်ယုံကလည်းအမေရိကန်နိုင်ငံသားတွေအနေနဲ့အခင်းဖြစ်ွားတဲ့နေရာကိုမတွားကြဘူးနဲ့ဒေသခံတရင်မီဒီယာတွေကနေသတင်းတွေကိုစောင့်ကြည့်နားထောင်ကြဖို့တိုက်တွန်းထားပါတယ်ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကလည်းအပြစ်မဲ့ပြည်သူတွေဒီဘုံပေါက်ကွဲမှုမှာတည်ဆုံခဲ့ရတာ